မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါနဲ့ကြုံနေရချိန်မှာပဲမကြာခင်မှာရွေးကောက်ပွဲတွေကျင်းပတော့မှာဖြစ်လို့ရောဂါကူးစက်မဲ့အန္တရာယ်ကိုအထူးသတိထားဖို့ကျန်းမာရေးပညာရှင်တွေတိုက်တွန်းနေတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ။နေ့စဉ်ကူးစက်မှု1000ဝန်းကျင်နဲ့သေဆုံးသူတွေရှိနေသေးဖြစ်တယ်လို့ရောဂါပိုးရှိမရှိစစ်ဆေးသူအားလုံးရဲ့10ရာခိုင်နှုန်းလောက်မှာကူးစက်မှုတွေတွေ့ရှိနေရတာကြောင့်ကပ်ရောဂါအန္တရာယ်ကိုသတိထားဖို့ကျန်းမာရေးပညာရှင်တွေသတိပေးနေပါတယ်။အထူးသဖြင့်လူစုလူဝေးရှောင်ရမယ့်အချိန်မှာရွေးကောက်ပွဲကျင်းပမှုလည်းရှိနေတာကြောင့်နောက်ထပ်ကူးစက်မှုတွေတိုးလာမှာကိုသတိထားဖို့လိုတယ်လို့လည်းရန်ကုန်မှာရှိတဲ့ဖျားနာကူအခမဲ့ဆေးကန်းတွေရဲ့တာဝန်ခံဒေါက်တာကျော်မင်းထွန်းက VOA ကိုပြောပါတယ်
။အခုအနေထားတော့ပြန်သုံးသပ်မှာဆိုရင်ဒီကာလကနည်းနည်းအရေးကြီးတယ်။အထူးကိစ္စကကိုတော့ကလည်းပြင်းပြသွားလာနေပြီးရွေးကောက်ပွဲလည်းနေနေပြီးမဲပေးပဲကိစ္စလည်းကြားမှာရှိတယ်။ရှိတော့အထူးကိစ္စကကိုကပို့တွေ့ရနှောင်းကတက်လဲမတက်ဘူးကြားလဲကြော်လဲမကြော်ဘူးကြားထဲမှာတန်းနေတယ်။တန်းနေတော့နဲ့တတိထားမယ်ဂျာတယ်မယ်တော့ပြက်လဲတက်နိုင်တယ်ကြာလဲကြာနိုင်တယ်လူတွေတခြားပြည်သူလူတွေကတော့တခြားကြီးဆိုင်နေဆိုင်သွားမယ်ဆိုရင်အဲကျွန်တော်ဦးလည်းတန်းနေတယ်အမှတ်အောက်ကိုရောက်သွားမယ်အဲမဟုတ်ဘူးဆိုရင်တခြားကြီးမဆိုင်ဘူးအဲတခြားမစီမြင်ဘူးပေါ့အစီကံမလိုက်တော့ဘူးဆိုရင်ခုနကကျွန်တော်မှန်းတာတဲ့ဒီဦးလည်းတန်းနေတယ်အမှတ်ရအပေါ်ရောက်သွားမယ
်ကဲယောဂါကြောင့်ရန်ကုန်တိုင်းအတွင်းအိမ်ပြန်ထွက်ရအမိန်ထုတ်ထားပေမဲ့ကုန်ထုတ်လုပ်ငန်းတွေကိုတော့ပြန်လုပ်ကင်ဝင်ပေးထားတာကြောင့်သွားလာလှုပ်ရှားမှုတွေလည်းရှိနေပါတယ်ပြီးခဲ့တဲ့လတိုင်းမှာပဲစိတ်ရောအလုပ်ရုံတွေပြန်လည်ဖွင့်လှစ်ရမှာယောဂါကူးစက်မှုသတင်းတွေလည်းထွက်ပေါ်ခဲ့ပါတယ်ဒီအတွက်လည်းကျန်းမာရေးစီမံတွေကိုဆက်ပြီးလိုက်နာဖို့လိုအပ်နေတယ်လို့ဒေါက်တာကျော်မင်းထွန်းကပြောပါတယ
်အခုချိန်မှာတော်တော်များများလည်းဟိုလူစုလူဝေးပေါ့တော့လို့ပေါ့နော်ကျွန်တော်ပြောတွေ့တာကြတယ်ဒါကြောင့်တွေ့တာဆိုဒီမှာရုံးနေအလုပ်ရုံတွေစိတ်ရောနေတဲ့ပတ်နေပုံမှန်တိုင်းပြီးတော့ဒီဘဏ်ကတွေအကုန်လုံးတော်တော်များများဟိုထွက်လာပြီးတော်တော်များများသုံးလာကြပြီပေါ့နော်သုံးလာကြတော့အတွက်လည်းဆိုဖြစ်နိုင်တော့ဒီကုန်ကောက်ဖို့ရန်ရင်းနေတာပဲအဲမတ်ချုပ်ပြီးတော့ဒီနေလာတော့ဘာလို့အခုချိန်ကြီးတွေ့နေတော့မယ်ဒါပေမဲ့အဲ့ဒါတော့အသက်နိုင်တော့ဂီးပြိုးလို့လည်းဖြစ်နိုင်တော့ဟိုမလုပ်ဖို့အတင်ပြည့်ရပါတယ်ပေါ့နော်ဟိုနောက်တစ်ခါတော့အဲဒီမိကိုကောက်ပဲမှာခြားဒီလူတွေမကူးမှာကုသတဲ့အပိုင်းမှာဆိုရင်စောစီးကကုသမှုခံယူအရင်ကြီးကြီးတယ်ဒီဆက်ရပြီးပါကလေးတွေမျိုးနယ်ကိုလာရောက်ပြသကုသပါအများကြီးနဲ့တော့ group ဆိုရဲ emergency အနေနဲ့ CEO ချင်းချင်းပြောကုသပါအိမ်မှာနေပြီးတော့ကြိတ်ပြီးတော့စိုင်းစေးဟိုဒီဆက်စေးသူတစ်ပြည့်မတော့ပဲနဲ့အဲဒီ CEO ဒီဆက်ရစေကန်ကိုတွားရောက်ပြသကုသဖို့အားလုံးကိုဆောင်ပါတယ်ပေါ့နော်ဟုတ်ကဲ့
ကိုဗစ်ယောဂါကာကွယ်ဆေးပေါ်လာပြီးလူအများစုမရနိုင်သေးခင်အချိန်အထိကပ်ယောဂါကူးစက်မှုတွေကြုံရနိုင်တဲ့အန္တရာယ်ရှိနေသေးဖြစ်ကြောင်းလည်းကျန်းမာရေးနဲ့အားကစားဝန်ကြီးဒေါက်တာမြင့်ထွေးကသတိပေးထားပါတယ်။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ဒီကနေ့မွန်လွဲပိုင်းထုတ်ပြန်ပြီးချိန်အထိဆိုပြည်တွင်းမှာအတည်ပြုလူနာပေါင်း 56,940 ဦးရှိနေပြီးသေဆုံးသူကတော့ 1,330 ဦးရှိနေပါတယ်ရှင်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။